ကချင်ပြည်နယ်ဖားကားမြို့နယ်ဟူးကောင်းကြိုင်ဝမ်းဒေသမှာစစ်ကောင်စီနဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIA အကြားစစ်ရေးတင်မာမှုတွေရှိနေတယ်ပါတယ်။ KIA ကဝရစွတ်ကျေးရွာအုပ်စုအတွင်းကတ်တက်နယ်မြေသတ်မှတ်ပြီးငါးဖန်းတာတောင်ရလောက်တာရွှေထုတာတွေကိုတားမြစ်လိုက်ပြီးတဲ့နောက်ပို့ပြီးစစ်ရေးတင်မာလာတာဖြစ်ပါတယ်။ဒီကနေ့မနေ့ပိုင်းမှာတော့ဝိုင်းမော်မြို့နယ်စရုံးနီမှာစစ်ကောင်စီနဲ့ KIA အကြားတိုက်ပွဲတစ်ချိန်ဖြစ်ပွားခဲ့ပါတယ်။ကချင်ပြည်နယ်ကစစ်ရေးအခြေအနေတွေကိုတရင်ပေးပို့ချက်တွေကိုကိုကြံဝင်းအောင်ကပြောပြမှာပါ။
ဖားကားမြို့နယ်လီတိုလမ်းမပေါ်ကဝါရစွတ်ကျေးရွာအုပ်စုအတွင်းအသွာလာကန့်တက်လိုက်တာကို KIA တိုင်ရင်း14ကထုတ်ပြန်ခဲ့ပြီးတဲ့နောက်ဒေသတွင်းမှာစီးရီးတင်းမာမှုတွေမြင့်တက်လာနေတာပါလက်ရှိဝါရစွတ်ကျေးရွာအုပ်စုအတွင်းအခြေအနေကိုဒေသခံတဦးက VOA ကိုအခုလိုပြောပြပါဗျာလူ
တော်တွေချင်းနဲ့တင်းမာမှုပြောပါပေါ့ညနေပြီးတော့ဘာအချိန်ချမှုတွေကဒီကဒီကကျော်ထမှုတွေဖြစ်ရဲ့ဒီလိုဆိုအောင်ခြိုက်တယ်မဟုတ်ဘူးနော်ခုအမှန်လာတဲ့ညီချင်းဆိုတော့မချူချော်ရမတော်လာတော့ပဲနော်အဲ့လိုဒီလိုလေးဒီလိုဆိုင်ပြန်လာတော့ငါအဲတစ်ခါတော့ဒီမှာလဲရှိလို့ဆုံးပြီးအဲ့ငါလာနေရတယ
်တနင်္လာနေ့မှာတော့ပြည်သူစစ်တွေကကျေးရွာအတွင်းစစ်ဆေးတာတွေရှိသလိုအရင်နှစ်ရက်ကတော့စစ်ကောင်စီက KIA တိုင်ရင်း14နံမြေအတွင်းကိုလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေရှိကြောင်းလည်းပြောပါတယ်
ဒီရဒီတူစတရာဒီရဟယ်ကနော်ဘယ်စစ်စစ်ကမင်းနဲ့လာလာတယ်ညလာရှိနေတယ်။အဲ့ဒီကငါတင်းစလေးရတုံးမှုဒီကနေဒီနေစင်းရဲ့လူချင်းစလေးတော့လာ။နောက်ပြီးတော့ဘင်းကြရလာရရှိအင်းညမှာပဲဒီတိုင်ရင်ကုန်းဝင်နေတယ်နော်။ဘင်းနဲ့ချီလို့နမတော့မလို့ချက်ပြနေမရှိ
။ KIA တိုင်ရင်14ကဝါရဇွတ်ကျေးရွာအုပ်စုအတွင်းကစံပြအောင်ရာဗန်ကောက်ကျေးရွာနဲ့ယူဇနာစက်ယုံဟောင်းနောက်ဘက်ချမ်းနေမြေစစ်တူစုရွာနဲ့ကိုင်းတော်ခေါင်းလော်ချောင်းနောက်ဘက်ချမ်းနေမြေတွေကိုကန့်သတ်နေမြေဖြစ်တတ်မှတ်ကြောင်းဒီလ21ရက်နေ့ကထုတ်ပြန်ခဲ့ပါတယ်ဒီနေမြေအတွင်းမှာငါးဖန်းတာတောင်ရလုတာရွှေတူးဖော်တာတွေမလုကြဘူးနဲ့ဒီလ25ရက်နေ့နောက်ဆုံးထားထွက်ခွာသွားကြဖို့ဒီလိုကန့်သတ်ရတာဟာဌာနေပြည်သူစစ်တွေကမိုင်းထောင်တာဒရုန်းနဲ့ဘုံကျဲတာနဲ့လက်နေကြီးနဲ့ပြစ်ခတ်တာတွေကြောင့်ဖြစ်ကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခြားဒေသခံတူဦးကတော့ဇွန်လ25ရက်နေ့နောက်ပိုင်းဒီကန့်သတ်နယ်မြေအတွင်းကိုသွားလာရင်အေးအေးယူမှဖြစ်တယ်လို့သိရကြောင်းအခုလိုပြောပါတယ်
။အဲဒီ25ရက်နေ့နောက်ပိုင်းကျတော့ဘယ်သူမှလည်းမသွားရတော့ဘူး။နေလည်းမရဘူး၊ညလည်းမရဘူး။စပီတော့ကြောင်းမယ်ဆိုရင်အဲသူတို့ကတောင်းရင်ပရှိတဲ့ဘောပေါ့။
ဒီလ24ရက်နေ့စနေနေ့ညနေပိုင်းမှာတော့လော့ဂျာရွာဟောင်းဘက်ကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲခဲ့ကြောင်းပြောပါတယ်ဟူးကောင်းကြိုင်ဝမ်းဒေသမြကြီးနားနဲ့တနိုင်းသွားတဲ့လီရိုလမ်းမှာ KIA တိုင်ရင်း24နဲ့မင်းစင်တန့်ဦးဆောင်တဲ့ဌာနေပြည်သူစစ်တွေကြားပြီးကြတဲ့နှစ်ကလေးကအပြန်လှန်တိုက်ခိုက်တာတွေဖြစ်ခဲ့ပါတယ်ဒီနယ်မြေဟာပရင်နဲ့ရွှေထွက်တဲ့ဒေသလည်းဖြစ်ပါတယ်တနင်္လာနေ့မနေ့10နာရီခန့်မှာတော့ဝိုင်းမော်မြို့နယ်စတုံးနီမှာစစ်ကောင်စီနဲ့ KIA ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒေသတွင်းသတင်းမီဒီယာတွေမှာတော့စတုံးရေတကွန်နဲ့အင်းဝမ်ကောင်ရွာကြားက KIA အကောက်ခွန်စခန်းကိုစစ်ကောင်စီစစ်ကြောင်းကတိုက်ခိုက်တာဖြစ်ကြောင်းဖော်ပြပါတယ်။ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဝိုင်းမော်တိုက်ပွဲနဲ့ပတ်သက်ပြီးဗဟိုဌာနချုပ်ကိုသတင်းပေးပို့လာတာမျိုးမရှိသေးကြောင်းပြောပါတယ
်။အဲ లై ဖ်မှာပြည့်ရပါတယ်ဒီမီဒီယာမှာတွေ့ရတာပဲရှိပါတယ်ခင်ဗျာ
ဟူးကောင်းကြိုင်ဝမ်းဒေသဘက်ကလည်းထူးခြားသတင်းမရရှိကြောင်းပြောပါတယ်ဒီလ၁၆ရက်နေ့က KIA ဌာနချုပ်လိုင်စာအနီးညကြီးနားဗမော်ကားလန်းကနေနမ်ဆန်ရံမှာစစ်ကောင်စီတပ်နဲ့ KIA တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်ခင်ဗျာ